ကျေးအမျိုးသားအစီရုံတက်မဟာတက်ထိန်းချုပ်ရာဘီလင်းမြို့နယ်ထဲမှာနှစ်ပတ်အတွင်းမှာကျေးရွာပေါင်း၁၂ရွာကလူပေါင်းအယောက်၂၀ကျော်ကိုစစ်ကောင်စီတပ်တွေကလူသားတိုင်းပြစ်အုံပြုခဲ့တဲ့ဆိုပြီးတော့ကျေးအမျိုးသားတရင်ထုတ်ပြန်ခဲ့ပါတယ်။ဒီအချိန်ကိုဖျော်ဝေမြန်မာပိုင်းသတင်းတော့မေးမှာကတင်ပြပို့ထားပါတယ်ရှင်။ကျေးအမျိုးသားအစီရုံတက်မဟာတက်ထိန်းချုပ်ရာဘီလင်းမြို့နယ်ထဲမှာတော့ ဒီကနေ့ကျွန်တော်တို့ရဲ့မှတ်တမ်းကြီးစုချက်အရာကကြတော့ဒီတမ္မာငါမှာဖြစ်တဲ့
ကျွန်တော်တို့ရဲ့မှတ်တမ်းကြီးစုချက်အရာကကြတော့ဒီတမ္မာငါမှာဖြစ်ခဲ့တဲ့တမ္မာ၆မှာဖြစ်ခဲ့တဲ့တမ္မာ၃မှာဖြစ်ခဲ့တဲ့ပေါ်တာဆွဲတာနဲ့ဒီအဖြစ်ဖြစ်ဒီလိုလူတိုင်းအဖြစ်အသုံးပြုတာပေါ့ရတာလို့ကြည်လင်တဲ့လူခွင့်ကြီးချူပါမှုလို့ပဲကျွန်တော်ပြောမှာမဟုတ်ဘာလို့လဲဆိုလို့ရှိရင်အဖြစ်အခြေကပြတာတွေရဲ့ဒီအဖြစ်ဒီအန်ဒီကိုပေါ့နော်ကျွန်တော်ပြောချောက်စ ည်းချူပေါက်တယ်ဒီလိုရှိနေလေးရမှုတပြတ်မှုအာဖန်စီအပြန်အမဖန်စီမှုတာတွေကအမြင်နဲ့လို့ဖြစ်ဖြစ်နေလေလက်တော့မှဆိုလို့ရှိရင်ပုံမှန်အာပြင်ကတူပွားလာတဲ့ဒီအာတိုက်ပွဲတွေစစ်ပဆိုင်လောက်ဆောင်မှုတွေလည်းပြတာအာဒီဘက်ကနေရထောင်ချီထုတ်ပြီးတိတ်ဆောင်နေရတယ်ဒီကစီကနာထောက်ထားမှုကိုယူတယ်လို့အာလိုအပ်လို့ရှိရင်လုပ်မယ
်စစ်တပ်ရဲ့တပ်မလေးလေးတပ်ရင်းကကျေးရွာပေါင်း17ရွာကလူ22ဦးကိုလူသားတိုင်းဖြစ်အသုံးပြုတဲ့အပြင်နေအိမ်တွေကိုဖျက်ဆီးတာရွာသားတွေရဲ့ငွေကြေးတွေယူဆောင်သွားတာရှိတယ်လို့လည်း KNU တပ်မတစ်ကသတင်းထုတ်ပြန်ထားပါတယ်။လူသားတိုင်းဖြစ်အသုံးပြုခံရသူတွေထဲမှာကော်ဟဲကျေးရွာကအသက်13နှစ်အရွယ်ကျောင်းသားတဦးပါဝင်တယ်လို့ဘီးလင်းမြို့နယ်ကကျေးရွာတွေဖြစ်တဲ့ဒေါ်စံကြီး၊တောင်လွဲကျိုးဝိုင်း၊ဘောနောနီ၊မြစ်ကျိုး၊မူဒေ၊လေးကေမော်တိုခီမင်းစောကောဟဲစားတဲ့ကျေးရွာတွေကရွာသား20ကျော်ပါဝင်တယ်လို့လည်းဆိုပါရယ် KNU ဘက်ကအခုလိုသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိသေးပါဘူးလက်တလောမှာလည်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်အတွင်းကပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်တွေဟာနေထိုင်စားသောက်ရေးပါဝင်ဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါရယ်
now the property name of IDP the level data ဒါကြီးဟိုအာနာသိကြီးကယခုအချိန်ဒီဒုက္ခအာမျိုးစုံနဲ့ဆိုင်ကျူးတယ်မှာအထူးဖြစ်ဒီအာတို့ရပြတ်တဲ့ဉာဏ်ကြောင့်လောက်ငါခွင့်နဲ့တို့ဆုံးရှုံးနေရတာပေါ့အာနောက်တစ်ခါကျလို့ရှိရင်ဒီအာ energy နဲ့ပြည့်ခတ်မှုဒေါ်လာကောင်ဒီအာဒီကမ္ဘာစံမှုဒေါ်လာကောင်ပေါ့ဒီကဲကစီဆောင်မှုတွေအများကြီးအာဖြစ်ပေါ်လာတယ်ရှိခဲ့တယ်နော်ဒီဘက်ကနေဒီခိုက်တင်ရရတယ်တည်ကြည်ရတယ်အိမ်ကြီးနောက်တခြားအကြောင်းကြီးစိတ်ခံနေလဲဒီခိုက်ပစ္စည်းရပြီးရှိခဲ့တယ်ပေါ့ဆိုတော့အဲ့တော့ဒီကြရခုအချိန်ဒီကြတော့တာအတူတူလို့ရှိရင်လည်းလို့ခုနေရကြတော့လုံးဝကိုယဉ်ပစ္စည
်းအခုဆိုရင်စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ကနေ2022ခုနှစ်ထိတနည်းတော်ကာလအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေ39,000လောက်ရှိပြီးအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး KNU ထိန်းချုပ်ရာတပ်မ6နယ်မြေဖြစ်တဲ့မြောက်ပြည်ခရိုင်ထဲမှာတော့ပြီးခဲ့တဲ့ရက်အတွင်းကစစ်ကောင်စီဘက်က6ရက်ဆက်တိုက်လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားတွေသေဆုံးဒဏ်ရာရတာတွေလည်းဖြစ်နေတယ်လို့စစ်သေးဆောင်ဒုက္ခသည်တွေဟာလည်းထိုင်းဘက်ကိုခိုလုံထွက်ပြေးခဲ့ရပါတယ်ရှင်